KNU ကအမျိုးသားအစည်းအရုံးလက်အောက်ကနေခွဲထွက်ပြီးတော့ကော်တူးလီအာမီကိုတီထောင်ခဲ့တဲ့ KNTO ကရင်ကာကွယ်ရေးဌာနစစ်ဦးစီးချုပ်ဟောင်းဘုံမှုချုပ်နာရာမြဖွဲ့စည်းထားတဲ့တပ်တချို့နဲ့ KNLA ကရင်အမျိုးသားလွတ်မြောက်ရေးတပ်တို့ဟာ KNU တပ်မဟာ၄ဘက်မှထိတွေ့မှုတွေရှိတယ်လို့ဆိုပါတယ်။ဒီအခြေအနေဟာ KNU ထိန်းချုပ်ရနယ်မြေတွေအတွင်းစီးတင်းမာမှုဖြစ်လာနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေလည်းရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မတ်အေးအေးမာကဆက်လက်ပြောပြမှာပါ
။တပ်မဟာ၄နယ်မြေထဲမှာစစ်ဦးစီးချုပ်ဟောင်းစောနယ်သားများဦးဆောင်တဲ့ KNDO အထူးတပ်ဖွဲ့တွေနဲ့ထိတွေ့ပစ်ခတ်မှုတချို့ရှိခဲ့ပေမဲ့ကြီးမားတဲ့တင်းမာမှုတွေရှိလာမှာမဟုတ်ဘူးဆိုပြီးကရင်မျိုးသားလွတ်မြောက်ရေးတပ်စစ်ဦးစီးချုပ်ရုံးကပြောရေးဆိုခွင့်ရှိသူဖမ်းလုံဟင်းကပြောပါတယ်
။ကြီးမားလာတဲ့အချိန်တွေတော့မရှိဘူးလို့ပြောလို့ရတာပေါ့နော်။မရှိဘူးဆိုတာကလည်းကျွန်တော်တို့တပ်ထဲမှာကလည်းဟိုသူ့ရဲ့သဘောထားသူ့ရဲ့ဟိုပြောမယ်ဆိုရင်တွားနေတဲ့လမ်းတွေကလည်းကျွန်တော်တို့ကအကုန်ပြီးပြီသားပဲ။အဲ့တော့သူကဟိုကျွန်တော်တို့ရဲ့ချမှတ်တဲ့စီမင်းစည်းကမ်းတွေကသူကပေါင်ကျော်ပြီးလုပ်တဲ့အပိုင်းနဲ့အများကြီးရဲ့ပုံမှာဒီ KNU နဲ့ KNU ကလည်းသူ့ကို statement ထုတ်ပြီးတော့ထုတ်ပယ်ထားပြီးတဲ့ဖြစ်တယ်နော်။ပြောမယ်သူတူတူယောက်ကောင်းရဲ့ဟိုဟာပေါ့ဆုံးဖြတ်ခြင်းနဲ့ပဲသူလုပ်တာပေါ့။ပြောမယ်ကျွန်တော်တို့ KNU meeting KNU ဖွဲ့စည်းတော့တော်တော်ခင်းတယ်လို့ရှင်ဒီဝဲအဘော်ဒါဆုံးဖြတ်ခြင်းတွေသူဘာမှမယူဘဲနဲ့သူ့ဘောနဲ့သူနဲ့သူထားပြီးတော့ဖွဲ့လိုက်တဲ့ဘောပါပဲ
။ဘုံမှုချုပ်နေသားမြတ်ဟာဖလူဝလီဒေတာမှာဥပဒေပြင်ပတက်ဖြတ်မှုမှာတာဝန်ရှိတယ်ဆိုပြီး KNU ကစာထုတ်ပြီးတော့ KNDO စစ်ဦးစီးချုပ်အဖြစ်ကနေပြီးခဲ့တဲ့2021ခုနှစ်ဇူလိုင်လကနေယာယီရက်ဆိုင်ခဲ့ပါတယ်ဒီနောက်ဒီနှစ်ဇန်နဝါရီလမှာတော့သူ့နေရာမှာဗိုလ်မှူးရှိလေကို KNDO စစ်ဦးစီးချုပ်အဖြစ်ခန့်ခဲ့ပါတယ်ဗိုလ်မှူးချုပ်နေသားများကတော့သူ့ရဲ့တာဝန်ကိုရက်ဆိုင်လိုက်တာကိုသူကလက်မခံဘူးဆိုပြီးပြောဆိုခဲ့ပြီးတဲ့နောက် KNDO အထူးတပ်ရင်းတွေကိုထပ်ပြီးတော့ဖွဲ့စည်းခဲ့ပါတယ်မကြသေးခင်ကတော့တပ်မဟာလေးနယ်မြေမှာဗိုလ်မှူးချုပ်နေသားများဖွဲ့စည်းထားတဲ့အထူးတပ်နဲ့တရင်မျိုးသားလွတ်မြောက်ရေးတပ်တို့ပစ်ခတ်မှုအနည်းငယ်ရှိခဲ့တယ်လို့လည်းဆိုပါတယ်
ကြည့်ခတ်မှုတော့ရှိတယ်ကဒါပေမဲ့ KNL နဲ့ KNDO တို့တော့မဟုတ်ဘူးနော်ဟိုဒီဟိုပါပေါ့ကော်လာဖူးဆိုတဲ့ဒီဟိုပါပေါ့နော်ဒီဗိုလ်မှူးချုပ်နေသားရဲ့ဖွဲ့ပစ်လိုက်တဲ့ပြည်မပြားကြီးဒေကင်ကအဖွဲ့လေးတစ်ဖွဲ့ပေါ့နော်ဒါသူတို့လည်းသူတို့ဟိုပါပေါ့ KNDO အမိခံလို့ပဲနော်ဒါပေမဲ့ KNDO တိုက်ရင်တော့မဟုတ်ဘူးနော်ဒီအဲ့ဒီအဖွဲ့လေးတွေနဲ့နည်းနည်းပေါ့ဟိုထိပ်တွေ့မှုတော့နည်းနည်းရှိခဲ့တာပေါ့
ကရင်ကာကွယ်ရေးဌာန KNDO စစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်နေသားများကတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ဟာ KNU အဖွဲ့အစည်းရဲ့နိုင်ငံရေးဦးဆောင်မှုအပေါ်မှာ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်နဲ့စီရေးရချုပ်နှောင်ခံရတာကြောင့်စစ်ကောင်စီကိုပြက်ပြက်သားသားဆန့်ကျင်ဖို့တွန့်ဆုတ်နေတယ်ဆိုပြီးကြေညာချက်ထုတ်ခဲ့ပါတယ်။ဒါဟာမမှန်ကန်ကြောင်းဆရာနာသိန်းနာကို KNU ကဆန့်ကျင်ကြောင်းကြေညာခဲ့ပြီးတဲ့နောက် KNU ရဲ့တပ်မဟာအသီးသီးမှKNL တပ်တွေဟာစစ်ကောင်စီနဲ့တိုက်ပွဲပေါင်း 9,800 ကျော်ဖြစ်ခဲ့တာဆိုပြီးကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ဘက်ကဆိုပါတယ်အခုလိုမျိုးကော်တူးလီတပ်မတော်ကိုဖွဲ့စည်းတာဟာဆီယနာရှင်စန့်ကျင်ရေးပြည်သူတော်လှန်ရေးလုပ်ငန်းစဉ်ကိုပုံမိုရှုပ်ထွေးအောင်လှုံ့ဆော်နေတာဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ် KNU နယ်မြေမှာပဲဒီလိုနောက်ထပ်ကရင်တပ်ဖွဲ့တစ်ခုဖွဲ့စည်းတာကိုလက်ခံမှာမဟုတ်သလိုဒီကိစ္စနဲ့ပတ်သက်ပြီးဗိုလ်မှူးချုပ်နေသားများဘက်ကဆွေးနွေးလာတာမရှိသေးပေမဲ့သူ့အနေနဲ့မဖြစ်မနေညှိနှိုင်းသွားရမှာဖြစ်တယ်လို့လည်းဆိုပါတယ်
။လောလောဆယ်တော့မရှိသေးဘူးလား။ဒါပေမဲ့ဟိုသူလက်ဒီတိုင်းပဲဆက်သွားလို့တော့မရဘူးလို့တော့ကျွန်တော်မြင်တယ်လေ။ဟုတ်တယ်မလား။ဒီဒါလည်းကျွန်တော်တို့ရဲ့ဟို KNU KNL ထိချုပ်နေနေတယ်မှာပဲသူကရှိနေတာ။ရှိနေတယ်ပေါ့။သူကတော့ဟိုပြန်ပြီးတော့ဟိုပါပေါ့။ညှိနှိုင်းနိုင်တဲ့လောက်ရမယ့်အခြေအနေပေါ့ဒီတိုင်းတော့သူသွားလို့တော့မရဘူးပေါ့။သူကအင်အားကဟိုတပ်မလေးမှာတော့အဲ့ဒီကော်လာဖိုးဆိုတဲ့အင်အားလေးတချို့လေးရှိနေတော့ဒီတပ်မ6ကတည်းကဥကီးတို့ဥကီးထားတို့မှာတော့အင်အားတချို့ရောအဲ့ဒီတချို့ဒီ PDL လေးတချို့ရောအဲ့မှာသူတို့နဲ့ပူပေါင်းတဲ့အတိုင်းတွေတော့ဗိုလ်ဆားလုံးတို့လို့တချို့တော့ရှိတယ်ပေါ့အဲ့တော့ပဲအများကြီးတော့မဟုတ်ပါဘူ
း KNDO စစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်နေသားများကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး KNU နဲ့ KNDO စစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်နေသားများကြားမှာတစ်ဖက်နဲ့တစ်ဖက်ကြေညာချက်ထုတ်တာတွေရှိပေမဲ့ကော်တူးလီတပ်မတော်ဖွဲ့စည်းတာကိုလက်မခံသလို KNU အဖွဲ့အစည်းအတွင်းမှာတော့ကြီးမားတဲ့အကွဲအပြဲတွေရှိလာမှာမဟုတ်ဘူးဆိုပြီးကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ဘက်ကဆိုပါတယ်အခုဆိုရင်မိခင်အဖွဲ့အစည်းဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံရေးစီရေးဦးဆောင်မှုနဲ့တပ်မဟာ9ခုလုံးမှာ KNL, KNDU, PDF ပူးပေါင်းတပ်ဖွဲ့တွေဟာစစ်ကောင်စီတပ်တွေကိုတိုက်ခိုက်မှုတွေဆက်လုပ်သွားမှာဖြစ်တယ်လို့လည်းကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကခေါင်းဆောင်တွေကပြောဆိုခဲ့ပါတယ်ရှင်။